ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့ဟိုနောင်ရပ်ကွက်မှာကုံမာဆိုင်ဖွင့်ထားတဲ့နမ်မိုဝမ်းဆိုတဲ့ရှမ်းတိုင်းရင်းသူအမျိုးသမီးတယောက်ကိုပြီးခဲ့တဲ့ဩဂတ်လ18ရက်နေ့ကတအန်းပလောင်လွမြောက်ရေးတပ်မတော် TNL ဘက်ကလာရောက်ဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။ဒီနေ့ဆိုရင်ဖမ်းသွားတာရက်20နီးပါးရှိနေပြီလဲဖြစ်ပါတယ်။အဲ့ဒီမျိုးသမီးဟာ TNL အကောက်ခွန်ဦးစီးဌာနကဝန်ထမ်းတွေလုပ်ငန်းတာဝန်ထမ်းဆောင်နေစဉ်မှာဝန်ထမ်းတွေကိုအပြင်းထန်ထိခိုက်သေးဆုံးတဲ့အထိဝတ္တရားနှောက်ယှက်ခဲ့တဲ့အတွက်အရေးယူပေးဖို့ TNL ဗဟိုတရားရုံးကိုအမှုဖွင့်တိုင်ကြားလာတာကြောင့်အခုလိုမျိုးဖမ်းဆီးထားတာလို့ TNL ဘက်ကမနေ့ကထုတ်ပြန်လိုက်ပါတယ်။အဲဒါကြောင့်နမ်မိုဝမ်ကို TNL အဖွဲ့ရဲ့ရာဇသက်ကြီးဥပဒေပုံမှ333နဲ့ TNL ဗဟိုတရားရုံးမှအမှုဖွင့်အရေးယူထားတယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာပါရှိပါတယ်။အဲ့ဒီကိစ္စကို TNL ဗဟိုတရားရုံးကအမှုကိုလက်ခံစစ်ဆေးသွားမှာဖြစ်ပြီးစီရင်ချက်ချမှတ်နေမှာနမ်မိုဝမ်ရဲ့ဆွေမျိုးတွေနဲ့အများပြည်သူရှေ့မှာစီရင်ချက်ချနိုင်ဖို့စီစဉ်သွားမယ်လို့လည်း TNL ဘက်ကပြောထားပါဗျ။အဲ့ဒီအခြေအနေနဲ့ပတ်သက်လို့ TNL ဘက်ကို RFA ကဆက်သွယ်ခဲ့ပြီးမှပြန်လည်ဖြေကြားခြင်းမရှိပါဘူး။ဖမ်းဆီးမှုဖွင့်ခံထားရတဲ့နမ်မိုဝမ်မှာ16နှစ်အရွယ်သားတယောက်၊9နှစ်အရွယ်သမီးတယောက်နဲ့6နှစ်အရွယ်သားတယောက်စုစုပေါင်းသားသမီး3ယောက်ရဲ့မိခင်လည်းဖြစ်ပါတယ်။ဩဂတ်လ18ရက်နေ့မနက်ပိုင်းကလာဖမ်းသွားတဲ့အခြေအနေကိုနမ်မိုဝမ်ရဲ့အမဖြစ်သူနမ်မိုခန်းကအခုလိုပြန်ပြောပြပါဗျ
။သူသွားတော့သူကသမင်ကျွေးနေတဲ့အချိန်မှာသနနဲ့လာသူ့တော့ဖောက်ပြီးတော့ပေါ်သွားတာဖန်သွားတာ။အဲ့အစောပိုင်း၈နာရီ၁၀မိနစ်လောက်ပေါ့။အိမ်ကလုံးသမားတွေလည်းအကုန်လုံးရှိတယ်။သူ့သမီးလည်းသူ့အမေနဲ့လိုက်မယ်ဆိုပြီးတော့တော့ပြောသေးတယ်။သာဖန်တဲ့လူတွေမရဘူးဆိုပြီးတော့သူ့မကပြေးတော့ပြီးတော့ကာနာမှာသူ့မေဘာဖြစ်လို့မေခဏနေပြန်လာမယ်ဆိုပြီးတော့အဲ့လိုမျိုးပြောပြီးတော့ဆက်သွားသူ့ကလေးတွေကသနတင်မင်းတော့အကုန်လုံးငိုတာလေ။ငားရောက်လို့ပြောတာပဲ။သူတို့ CCTV တက်ထားတဲ့ဟာလည်းသူတို့အကုန်လုံးဆက်တည်ဖြတ်ပြီးတော့ယူသွားတယ်။အခုလည်းဆက်စီရတော့ရှိတော့ဆိုတော့ကျွန်တော်တို့လည်းသူ့ဓမ္မရဲ့ချင်းနေတယ်ဆိုရင်ရတာပေါ့နော်။သားသမီးတွေလည်းဆိုတာသူ့ကိုလည်းညှော်နေတာဆိုတော့
လာဖမ်းတဲ့အချိန်မှာဆိုင်လုံသမား9ယောက်နဲ့ကလေး2ယောက်ပဲအိမ်မှာရှိနေကြရလို့လဲနမ်မိုဝမ်ရဲ့အမကပြောပါရယ်ဆိုင်ကအလုံသမားတွေလာပြောလို့သူပြန်သိရတာလို့လဲပြောပါရယ်မြမဖြစ်သူဟာကလေးတွေထင်းရင်နဲ့ဈေးရောက်နေသူသားဖြစ်တဲ့အတွက်အဲ့လိုဖမ်းဆီးခံရတဲ့အပေါ်မှာနားမလည်နိုင်ဖြစ်ရတယ်လို့လဲအမဖြစ်သူနမ်မိုခန်းကပြောပါရယ်လက်ရှိမှာတော့ကလေးတွေလာထင်းပေးရင်ဈေးဆိုင်ဆက်ဖွင့်ပြီးမြမရဲ့တည်ရင်ကိုစောင့်ဆိုင်နေရတယ်လို့လဲပြောပါရယ်အဲ့လိုဖမ်းဆီးခံရပြီး TNL လက်နက်ကိုင်အဖွဲ့ဥပဒေနဲ့အရေးယူခံရတဲ့အပေါ်မှာနမ်ခန်းဒေသခံတွေနဲ့လူငယ်အရက်ဖက်အဖွဲ့တွေဘက်ကလည်းအမျိုးမျိုးဝေဖန်မှုတွေရှိနေပါတယ်။အရက်သားတွေအနေနဲ့နိုင်ငံတော်ကတရားဝင်ထုတ်ပြန်ထားတဲ့ဥပဒေကိုသာလိုက်နာကြရမှာဖြစ်ပြီးလက်နက်ကိုင်အဖွဲ့တွေရဲ့ဥပဒေတိုင်းကိုလိုက်နာဖို့ဆိုတာမဖြစ်သင့်ဘူးလို့နမ်ခမ်းမြို့ဒေသခံဆိုင်းအောင်မြေဦးကအခုလိုပြောပါတယ
်။တကယ်လို့ဆိုတာဒီမှာအုတ်ချုပ်နေရဆိုတာပြည်သူတွေကိုဘလောက်ကြီးများကောက်ွက်ပေးနေလဲ။အဲဥပဒေကပြည်သူကိုဘလောက်ဖွင့်နေမြင်တာကိုပေးနေတယ်လေပေါ့။ပြည်သူနဲ့စစ်ဘက်ဆိုင်ရာနှခုရှားမှာလာရတော့သူတွေကိုဥပဒေကင်တွဲဆိုတာဒါကမတရားတဲ့အခုဖြစ်တာပေါ့နော်။ပုံမှန်333ဆိုတာဒါကလည်းသူကထုတ်ပြန်ထားတယ်လေပေါ့။သူရဲ့စာကြောင်းတွေဒါကလာရပြောအောင်ရှင်ကျွန်တော်မြန်မာနိုင်ငံမှာထုတ်ပြန်ထားတဲ့ဥပဒေပုံမှန်33ဖြစ်နေ။ဒါကို apply လုပ်ရဆိုရင်တော့ကျွန်တော်တို့ဒါကတရားဝင်ဖြစ်မလားပေါ့။ကျွန်တော်ဒီတမှာကဥပဒေအခုကျွန်တော်လိုက်နိုင်ရမလဲပေါ့။ညံခမ်းမြို့နေမှာဆိုဥပဒေကိန်းပေါင်းများစွာရှိတယ်။လက်နက်ကိန်းအဖွဲ့ဖွဲ့စီတိုင်းမှာဥပဒေပြည့်စုံရှိနေကြပြီဆိုရင်ပြည်သူတွေရောအကောင်လုံးလိုက်နိုင်ရမလားဆိုတာကျွန်တော်တို့အများကြီးအများကြီးသိမကောင်းမြင်ဘူးနော်။ဒါမဖြစ်သင့်တဲ့ခုအရင်သားတွေဆိုတာကနိုင်ငံတော်ကထုတ်ပြန်ထားတဲ့ဥပဒေရှိတယ်။ဒါပြေဝကျွန်တော်လိုက်နိုင်တယ်။ဒီဟာကတော့ကျွန်တော်တို့ဘယ်သူမှလက်သိခံမှာမဟုတ်ဘူး
။မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ကဆိုင်းနောင်ဆိုင်ကတော့နိုင်ငံတကာနိုင်ငံမှာလိုက်နိုင်ရမယ့်ဥပဒေဘယ်နှခုရှိလဲဆိုတဲ့အပေါ်ဇဝေဇဝါဖြစ်နေတယ်လို့အခုဖြစ်ရတဲ့ပတ်သက်ပြီးတော့သုံးသပ်ပါတယ
်။နိုင်ငံတကာနိုင်ငံမှာဥပဒေကဘယ်နှခုလဲဟိုဒါတော့ကျွန်တော်တို့လူငယ်တွေကြားထဲမှာသဝေသဝါဖြစ်နေတဲ့ကိစ္စပါနော်။ကျွန်တော်တို့ကနိုင်ငံတော်ဆိုရပေါ်ထားတဲ့ဥပဒေကိုကျွန်တော်တို့အလိုက်နာရမှာလား။လက်နက်ကန်အဖွဲ့ကြီးရှိတဲ့နေရာတိုင်းမှာအဖွဲ့ကြီးကထုတ်တဲ့ဥပဒေတိုင်းကိုကျွန်တော်တို့ကလိုက်နာရမှာလားပေါ့။ကျွန်တော်တို့လူငယ်ထူကြမှာတော့ဒီကိစ္စလေးတော့တော်တော်လေးဆိုတော့ဖြစ်ပြန်ကောင်းတော့ပေါ့
။နမ်မိုဝမ်ဖန်ခံရပြီးနောက်ဩဂတ်လကုန်ပိုင်းတုန်းက SSPP အဖွဲ့ဘက်ကတာဝန်ရှိသူတွေကလည်းTNL တာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အဲဒီဆွေးနွေးပွဲပြီးမှမကြခင်ပြန်လှည့်ပေးမယ်လို့ TNL ဘက်ကပြောလိုက်ကြောင်းတွားတွေ့ခဲ့တဲ့ SSPB ကဗိုလ်မှူးတန်းအောင်က RFA ကိုပြောခဲ့ပါတယ်။ဒါပေမဲ့ပြန်လှည့်လာမယ်လို့အားလုံးကမျှော်လင့်နေချိန်မှာ TNL ကအခုလိုမျိုးတရားရုံးမှာအမှုဖွင့်အရေးယူထားတဲ့ဆိုပြီးတော့မနေ့ကကြေညာခဲ့တာဖြစ်ပါတယ်။နမ်ခမ်းမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်2ယောက်ကတော့အကြောင်းမျိုးမျိုးကြောင့်အဝေးကိုရောက်နေတဲ့အတွက်လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးတော့အသေးစိတ်မသိရှိဘူးလို့ RFA ကိုဖြေကြားပါတယ်။ဖန်စီခံရတဲ့နမ်မိုဝမ်အမြန်ဆုံးပြန်လွတ်လာဖို့အတွက်နမ်ခမ်းမြို့အုပ်ချုပ်ရေးအဖွဲ့တွေရှမ်းတန်ကားတော်များအဖွဲ့နဲ့အရက်ဖက်အဖွဲ့တွေစုစုပေါင်း10ဘွဲကနိုင်ငံတော်တမရတမရကာကွယ်ရေးဦးစီးချုပ်တအန်းတန်ကားတော်အဖွဲ့စတဲ့သက်ဆိုင်ရာတွေစီကိုအကူအညီတောင်းခံစာတွေပေးပို့ထားပါတယ်။ ဒါပြင်ရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဘက်ကလည်းနမ်မိုဟွမ်ပြန်လည်လွတ်မြောက်ရေးအတွက်အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့ဂျားဝင်ကူညီပေးဖို့စပေးဖို့တောင်းဆိုထားပါတယ်ရှင်